ကချင်ပြည်နယ်ဖားကတ်မြို့နယ်အောင်ယာရွာကိုဝင်ရောက်လာတဲ့အစိုးရစစ်တပ်ရင်တန်းကနေရွာထဲကိုဝင်လာချိန်မှာအရက်သူအရက်သားတွေရဲ့နေအိမ်တွေကိုပစ်ခတ်ခဲ့တာကြောင့်အရက်သားအနည်းဆုံး3ယောက်သေဆုံးပြီးတော့4ယောက်ဒဏ်ရာရရှိခဲ့တယ်လို့ NDF အမျိုးသားဒီမိုကရေစီအင်အားစုပါတီကဒေါ်ပေါကြာကပြောပြပါဗျ။အလားတူပဲကချင်ပြည်နယ်ရင်းကတချို့ဒေသတွေမှာလည်းဂျိုးကြားဂျိုးကြားတိုက်ပွဲတွေကဖြစ်ပွားနေသေးပါ။ဒီအချိန်နေသိစိတ်ကိုတော့စုံစမ်းထားတဲ့ကိုမိုးစော်ကဆက်ပြီးတော့ပြောပြပေးပါရှင်
။ဟုတ်ကဲ့မိုးရသည်ကုန်ဆုံးပြီး6တွေ့ရသည်စတင်ချင်းကချင်ပြည်နယ်အတွင်းမှာအစိုးရဘက်ကတပ်အင်အားဖြည့်တင်းတာတွေရှိလာသလိုတိုက်ပွဲတွေလည်းပိုပြင်းထန်လာတယ်လို့ကချင်လွတ်လပ်ရေးအဖွဲ့ KIO ဘက်ကပြောဆိုချိန်မှာပဲဖားကန့်မြို့နယ်အော်ရာရွာမှာဒီပစ်ခတ်မှုဖြစ်ပွားခဲ့တာပါ။အစိုးရစစ်တပ်ကရပ်သူရပ်သားတွေကိုပစ်ခတ်ခဲ့တဲ့အခြေအနေကိုတော့အဲ့ဒီရွာကိုရောက်ရှိနေတဲ့ NDF ပါတီကဒေါ်ပေါကြာကအခုလိုပြောပါတယ်
။ဒီက12နှစ်လောက်ကလေးတွေစောင့်ဆင်းတဲ့အချိန်လောက်မှာပေါ့။စစ်တပ်ကရင်သားအပြင်းအထန်လောက်တက်လာတယ်။ဒီကားပေါ်ကနေသူတို့ပြည်ယူတိုက်အဲ့လိုဖြစ်သွားတာပေါ့နော်။ဘာရန်သူမှလည်းမရှိရွာကအခုအိမ်တွေမှာခေါင်းမိုးတွေကျောင်းဖျားကျောင်းရဲ့ခေါင်းမိုးတွေလည်းအကုန်လုံးပေါက်ပြေးပြီးတော့ဒီအိမ်တိုင်တွေကလည်းအကုန်လုံးတနတ်တန်ရာတွေဒီပဲရွာကနေလမ်းချောက်ဝါတဲ့လူတွေကိုလည်းပြစ်တတ်သွားတယ်ပေါ့နော်။တေဆုံးတာလည်းကလေးတွေလည်းတေတယ်ကလေးလေးတယောက်ကတောင်ကျိုးရတယ်ဒါ6နှစ်ကျောင်းသားလေးအဲစိတ်ယုံသွားတဲ့လမ်းမှာအဲစိတ်ယုံတော့မရောက်ခင်ပြေးသွားတယ်လောလောဆယ်ကြည့်ရတာတေတာ3ယောက်ဒဏ်ရာရတဲ့လူကလည်း4ယောက်လောက်ရှိရဲ့အခုသားရတာပေါ့နော်အတိအကျတော့ကျွန်မတို့လည်းမသိရသေးဘူး
တေဆုံးသွားသူတွေကတော့အသက်41နှစ်အရွယ်ဦးကွန်းထက်နော်အသက်6နှစ်အရွယ်ဖိုးချင်းနဲ့အမျိုးသမီးတယောက်ဖြစ်ပြီးတေဆုံးသူအမျိုးသမီးကိုတော့တေချာမသိရသေးကြောင်းပြောပါတယ်ဒီတရင်နဲ့ပတ်သက်ပြီးအော်ရာရွာကအုတ်ချွေးမှုကိုဆက်သွယ်ခဲ့ပေမဲ့တယ်လီဖုန်းခေါ်ဆိုလို့မရခဲ့ပါဘူး။ဖားကန့်တနိုင်းနဲ့ဟူကောင်းဒေသမှာအခြေစိုက်တဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တပ်မဟာနှစ်ကတပ်မှုတယောက်ကတော့မနေ့ကဖားကန့်ကနေတနိုင်းအတွာလီဒိုလမ်းမပေါ်ကဒွန်ပန်နဲ့နောင်နီကြီးရွာအကြားမှာအစိုးရတပ်နဲ့ KIA တပ်ရင်းစစ်လေးအကြားတိုက်ပွဲတစ်ကြိမ်အော်ရာရွာနဲ့ရှဒူဇွတ်ကြီးရွာအကြားမှာတိုက်ပွဲတစ်ကြိမ်နှစ်ကြိမ်ဖြစ်ခဲ့တယ်လို့ပြောပါတယ်။ဒီလိုတိုက်ပွဲဖြစ်ပွားပြီးဆက်လက်ထွက်ခွာသွားတဲ့ကားအစင်း40ကျော်ပါတဲ့အစိုးရရင်တန်းဟာရှရူဇင်းနဲ့အော်ရာရွာဘက်အရောက်မှာလမ်းမှာသွားနေတဲ့အမျိုးသားတယောက်ကိုပစ်ခတ်လို့ပွဲချင်းပြီးသေဆုံးပြီးအမျိုးသမီးတယောက်နဲ့ကလေးတယောက်ထိခိုက်ဒဏ်ရာရတယ်လို့ကြားသိရကြောင်းသူကဆက်ပြောပါတယ်။ဒီလိုပစ်ခတ်တဲ့နေရာနဲ့တိုက်ပွဲဖြစ်တဲ့နေရာကတော့ငါးမိုင်ကျော်လောက်ကွာဝေးတယ်လို့ဆိုပါတယ်။ဒီကနေ့မှာတော့ဒီရိတ်ခါနဲ့လက်နက်တွေတင်ဆောင်လာတဲ့အစိုးရတပ်ရင်တန်းကကားအစင်း30ကျော်ဟာတနိုင်းမြို့ကိုဝင်ရောက်သွားပြီဖြစ်တယ်လို့လဲ KIA တပ်မှုကပြောပါတယ်။ဖားကန့်နဲ့တနိုင်းအကြလီဒိုလမ်းမပေါ်မှာအခုလိုတိုက်ပွဲဖြစ်ပွားနေချိန်မှာပဲကချင်ပြည်နယ်မွန်းချင်းမြို့နယ်အတွင်းမှာမနေ့ကမီးအထားလမ်းမှာမိုင်းတလုံးပေါက်ကွဲခဲ့ပါတယ်
။ဒီကကျွန်တော်တို့မိုင်းတိုင်းနံပါတ်မိုင်းတိုင်းနံပါတ်က640မြင်းဆောင်22က23ကြားရပါခင်ဗျာ။မွန်းချင်းမူတာနဲ့ဟိုမွန်းချင်းနဲ့နမပူရာကြားပါခင်ဗျာ။ဟိုပျက်စီးသွားတာခြေဘက်တန်လန်း၄ပေခန့်ပြတ်သွားပါတယ်တဲ့။ခြေဘက်တန်လန်း၄ပေခန့်ပြတ်။နောက်ပြီးတော့ဖားတုံးတွေက၄တုံးလောက်ဖားတုံး၄တုံးကျေမွပျက်စီးသွားတယ်ပေါ့
။ဒါကတော့မွန်းချင်းပူရာကတာဝန်ကျဝန်ထမ်းတူပြောသွားတာဖြစ်ပါတယ်။မန္တလေးမြစ်ကြီးသားရထားလမ်းမှာမိုင်းပုံးပေါက်ကွဲတာကတော့ည၁၇နာရီခွဲအချိန်ဖြစ်ပြီးပြင်းစင်ပြီးချိန်အထိ၄နာရီခွဲကျော်လောက်မီးအထားအသွားလာတွေရပ်ဆိုင်းခဲ့ရတယ်။ထိခိုက်သေးဆုံးတာတော့မရှိဘူးလို့သူကဆက်ပြောပါတယ်။ KIA နဲ့အစိုးရတပ်အကြားပြီးခဲ့တဲ့နှစ်ဇွန်လကအပြည့်ခတ်ရက်စဲကြီးပြပြခဲ့တဲ့နောက်မှာမန္တလေးမြစ်ကြီးနားမီးရထားလမ်းမှာဒီလိုမကြာခဏမိုင်းပုံးပေါက်ကွဲတာတွေရှိခဲ့တာလည်းဖြစ်ပါတယ်။ဒီရက်ပိုင်းတွေအတွင်းမှာတော့ဝိုင်းမော်နဲ့စတုန်းဒေတာဘက်တွေမှာအစိုးရဘက်ကတိုက်အင်အားတိုးချဲ့တာတွေရှိသလိုတိုက်ပွဲတွေလည်းဇက်တိုက်ဖြစ်နေတယ်လို့ KIA ရဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ်။KIO နဲ့အစိုးရအကြတိုက်ပွဲတွေပြန်လည်စတင်ခဲ့တဲ့တနေ့ကြော်ကြာကာလအတွင်းမှာတော့အစိုးရနဲ့ KIO ကိုယ်စားလှယ်တွေဟာအပြစ်ခတ်ရက်စဲဖို့အတွက်အနည်းဆုံး10ချိန်လောက်တွဲဆုံဆွေးနွေးခဲ့ပေမဲ့ဒီနေ့ထိတော့တိကျတဲ့သဘောတူညီချက်မရသေးပါဘူး။ဒီတိုက်ပွဲကာလအတွင်းမှာတော့ဒုက္ခသည်ပေါင်း3000နီးပါးဟာမိမိတို့နေရရင်ကိုစွန့်ခွာပြီးတရုတ်မြန်မာနယ်စပ်ဒေသနဲ့ကချင်ပြည်နယ်ကမြို့ကြီးတွေမှာထွက်ပြေးခိုလုံနေကြရပါတယ်။